မြန်မာနိုင်ငံကိုလာရောက်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီတန်တမန်အဖွဲ့နဲ့ပြောဆိုဆွေးနွေးမှုတွေမှာဒုက္ခသည်တွေပြန်ပြီးတော့လက်ခံနိုင်ရေးနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့လုပ်ငန်းစဉ်ပေါ်ယုံကြည်မှုနှေးပါးစွာနဲ့အပြစ်မြင်တဲ့သဘောမျိုးဆွေးနွေးဆက်ဆံတာကိုသတိပြုမိတဲ့အကြောင်းတန်တမန်နဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့သူတချို့ကပြောပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းဆူရာကီယက်စတိရာထိုင်းဦးဆောင်တဲ့ရခိုင်ပြည်နယ်အရေးနိုင်ငံတကာအကြံပေးအဖွဲ့ဝင်တဦးဖြစ်တဲ့ဒေါက်တာဒေါခင်ညိုကိုလူမျိုးရေးကောင်စီတန်တမန်အဖွဲ့နဲ့တွေ့ဆုံဆွေးနွေးကြတာတွေနဲ့ပတ်သက်ပြီးတော့ကြေညာမှုရှိမရှိကိုညံဝဲအောင်ကဆက်သွယ်မေးမြန်းတဲ့အခါမှာဒေါ်ခင်ညိုကအခုလိုစပြီးတော့ပြောပါတယ်
။ဖြစ်ကြီးတော့မှာအရန်ကြီးတော့မဟုတ်ဘူး။ရန်ကြီးတော့ကြေညာဖွဲ့ရမဟုတ်ဘူး။ကျွန်မတို့ပြောတာတွေသူတို့ကဖြစ်ရှင်လက်ရှင်နားမထောင်ရင်သူတို့မှ imprintship ရတာဟာပဲသူတို့ရှိနေပုံပေါက်တယ်။ကျွန်မတို့ပြောတာတွေလက်မခံခြင်းနဲ့ပုံရှိတယ်။သူတို့ဘင်္ဂလားဒေ့ရှ်ကိုအရင်သွားကြအောင်။ကောက်စားအောင်ရတယ်။ကောက်ရောက်ရင်လည်းအဲ့ရအေးနေဒီဒုက္ခတွေပြောပြောတာတွေဟောတာတွေဒါတွေကိုသူကအလားနဲ့သူကဘယ်လိုကြီးစားလဲဆိုတော့ဒီကျမတို့ကြောင့်မလို့ဒီလူတွေဒုက္ခရောက်နေတဲ့ပြုံကြီးပဲကျမတို့ကအတိတ်ကတရားခံလူမျိုးပေါ့နော်အဲ့ဒီပုံစံမျိုးသူတို့မြင်မဲ့ပုံပေါက်တယ်ဆိုတော့ဒီလူတို့ပြောတာတွေကိုပဲသူကအမှန်နေခံစားနေရတာတွေကျမတို့ကကြတော့ဒါတွေကိုအပြစ်ပေါ်အောင်လုပ်နေတဲ့ပုံစံမျိုးတုံးကြီးသူတို့ယူဆတယ်ပုံပေါက်တယ်ဒီနာမထောင်ကြီးပေါ့နော်
ဆီယမအယူဆသလိုတို့ကအဲ့လိုမျိုးဖွင့်ပြောတာမျိုးရှိပါလား
ဖွင့်ပြောတာတော့မဟုတ်ပေမဲ့ဘာဖြစ်ပါလဲဆိုတော့မိကုန်းနေမိရပေါ့နော်မိကုန်းနေမိကြကျမတို့ဖိထားတဲ့ဧည့်သည်ကိုလည်းလက်မမကျေလဲတဲ့ပုံပေါက်တာလည်းပါတယ်ပေါ့နော်နောက်တစ်ခုကဥကျော်ဒေးစီပြောတယ်ပြီးတော့ဒီ HR ကြီးကပြောတယ်ပြီးတော့ဒီကေမြန်ဝင်ကြီးဆရာဝန်မြတ်ကြီးပြောတဲ့အချိန်မှာသူကစုံအောင်နားမထောင်တော့ရက်ရက်ပြီးတော့မတက်ထားပြီးပြန်တော့မယ်ပုံမျိုးပြောရပါတော့။ဒီကတော့ဒီမားတို့ရဲ့လုပ်ငန်းတွေကိုရှင်းပြတာပေါ့။ဒီမားတို့ကဘယ်လိုပြင်ဆင်ထားပါလဲ။သူတို့ကဘယ်လို form တွေပို့ပါလဲ။ form တွေမှာသူတို့ပြန်ပို့တဲ့ဥစ္စာတွေကလုပ်ငန်းအစီအစဉ်တွေကရှင်းပြနေရပါတော့။နည်းနည်းထပ်တာတော့အကြောင်းအရာထပ်ချင်ထပ်မယ်ပေါ့။ဒါကြောင့်သူတို့ဒါလိုသိနားမထောင်ကျင်တဲ့ပုံမျိုးပဲမတက်ထားပြီးတော့မလို့အဘူးဆိုတဲ့ပုံမျိုးအဲ့လိုမျိုး။ကျမတို့ပြောတာသိနားမထောင်ကျင်တဲ့ပုံပဲ။
ကျွန်တော်သတင်းစာရှင်းလင်းပွဲတွေကတဆင့်သိရတာပေါ့လေသူတို့ဘက်ကထောက်ပြတဲ့အထက်မှာတော့ဒီရိုဟင်ညာဒုက္ခသည်တွေနေရပြန်ရေးကိစ္စမှာနိုင်ငံတကာစံချိန်စံညွှန်းနေအတိုင်းလုပ်ဖို့ရဲ MVC ကတ်တွေထုတ်ပေးနေတဲ့လုပ်ငန်းစဉ်တွေမှာလည်းဒုက္ခသည်တွေအနေနဲ့လက်မခံနိုင်စရာအချက်ချို့ရှိနေတာပေါ့နော်ဒီလိုအကန့်အသတ်တွေကိုဖြည့်ရှင်းပေးဖို့ဆိုပြီးတော့ထောက်ပြပြောသွားတာတွေလည်းကျွန်တော်ကြားရပါတယ်ဆိုတဲ့အခါကျတော့ဟိုဒီပေါ်မှာဘယ်လိုမျိုးပြန်ပြီးတော့မြန်မာအစိုးရဘက်ကနေထုတ်ပြန်ဆွေးနွေးကြပါသလဲ
သူကအဲ့လိုမျိုးဒီ process ကြီးကမလို့အပဲနဲ့ကြားတယ်ပေါ့နော်ဟိုမပြီးနိုင်တဲ့အချိန်ကြာမဲ့ကိစ္စကြီးပေါ့ဒီလောက်ကြီးစီစစ်ဖို့မလိုဘူးပေါ့အဲ့ဒီပုံစံမျိုးသူကပြောဒီဘက်ကလည်းဒီပေါ့မလို့ဟိုဒီမှာကဒီတကယ်နေသွားတဲ့လူကိုပဲလက်ခံကျင်တာမလို့စီစစ်ရပါတယ်ဆိုတဲ့အကြောင်းပြောတာ哦ဒါလုပ်ငန်းစဉ်ကြားတယ်နောင်နေတယ်ဆိုလို့သူကယူဆတယ်ဒီဘက်ကအဲ့လိုဖြစ်နေတာပေါ့နော်သူကတော့နည်းနည်းလေးတောင်းတောင်းဒီမှာနေဘူးတယ်အထောက်အထားအသိအသိပြနိုင်ရင်ပေါ့ကတ်တစ်ခုပြနိုင်တယ်သူတို့တယောက်ကထောက်ခံတယ်ဒီလိုမျိုးဆိုရင်တော့ခေါ်ဖို့တည်ပြီပေါ့ညံညံနဲ့ညံများပြန်ခေါ်စီခြင်းနဲ့ပုံမျိုးပြောတာဒီဘက်ကကြောက်လဲကျမတို့မှာအဲ terrorist တွေရှိနေတာကြတော့ဒါကိုလည်းသတိထားရမယ်ဟိုတရားဝင်လက်ခံလိုက်ပြီဆိုတော့ဒါတွေကတရားဝင်ဖြစ်တော့မယ်ဒါကြောင့်မစီစီရပါတော့ဒီလိုမျိုးတော့ဒီဘက်ကတော့ပြန်ပြောတာပေါ့နော်ဒီဘက်မှာတော့အိမ်မှာတော့ကွဲလွန်မှုတွေရှိတာပေါ့
အဲ့တော့ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်တွေရဲ့ခီးစဉ်ကိုခြုံကြည့်ရင်အပြုသဘောဆောင်တယ်လို့ပြောလို့ရနိုင်ပါသလားခင်ဗျအ
အရင်ရတဲ့ဆိုင်တော့ပြုလို့ဆောင်တယ်လို့ပြောနိုင်ပါတယ်ဒါပေမဲ့တို့ကဟိုဘက်ကဟာတွေကို imprint ဖြစ်နေပြီတို့ကအရာတော်ပဲစာနာပြီးတော့အဲ့ဒီဟာတွေရဲ့စီမီမဲ့တို့မှဝင်နေတယ်ဒါပေမဲ့ကျမတို့သမီးစားတဲ့ဆိုင်ကျတော့တယောက်ချားတယောက်ချားချပေးရအောင်ဆိုအဲ့ဆာမှာတော့ကျမတို့ကနည်းနည်းရှင်းပြနိုင်တာရှိရပါတယောက်ချင်းပါနော်ရှင်းပြတယ်ဘာမှတော့ပြန်မပြောဘူးဒါပေမဲ့ကျင့်တဲ့ပုံတော့မပေါ်ဘူး